မြန်မာနိုင်ငံမှာ COVID-19 ရောဂါအထူးလူနာသေနောက်ထပ်168ရောက်ရှိတယ်လို့ကျန်းမာရေးအကစားဝန်ကြီးဌာနကစက်တင်ဘာလ18ရက်ညပိုင်းမှာအတည်ပြုကြေညာခဲ့ပါတယ်။မနက်ပိုင်းထုတ်ပြန်ချက်မှာလည်းလူပေါင်း256ရောက်ရောဂါကူးစက်ခံရကြောင်းအတည်ပြုကြေညာခဲ့တာဖြစ်လို့ပောက်ကြံနေတနေတဲ့ရောဂါပိုးကူးစက်ခံရသူ424ဦးကိုအတည်ပြုခဲ့တာဖြစ်ပါတယ်။ဒါဟာတရက်အတွင်းအရေးအတွက်အများဆုံးစံချိန်တင်ကူးစက်မှုဖြစ်ပါတယ်။ပောက်ကြံနေကအတည်ပြုခဲ့တဲ့ကူးစက်ခံရသူ424ဦးပါဝင်အခုချိန်အထိမြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူစုစုပေါင်း4468ရောက်ရှိပြီဖြစ်ပါတယ်။သေဆုံးသူလည်း2ဦးထပ်တိုးလာတာကြောင့် COVID-19 ကြောင့်သေဆုံးသူ90ရှိပြီလို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုအချိန်တွေကကူးစက်မှုဒုတိယလိုင်းစနေတဲ့အချိန်တွေဖြစ်နေတာကြောင့်ရောဂါပိုးတွေ့ရှိသူအရေအတွက်ဆက်လက်မြန်မာနိုင်ကြောင်းလည်းကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကစက်တင်ဘာလ18ရက်နေ့ကပြုလုပ်တဲ့ COVID-19 ထိန်းချုပ်ကာကွယ်တပ်စီရဲ့ညှိနှိုင်းအစည်းအဝေးမှာပြောပါတယ်။